ရခိုင်ပြည်နယ်ရသေးတော်မြို့နယ်အတွင်းမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားလက်တလို့ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ပြင်းတော်ကျေးရွာအုပ်စုမှနေထိုင်ကြတဲ့ရွာသား2000လောက်စုပြီးတင်ဆောင်နေရပါတယ်။တိုက်ပွဲတွေကြောင့်အရက်သားတွေပိတ်မိနေတာတွေရှိသလိုထိခိုက်ဒဏ်ရာရနေတာတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရသိတောင်မြို့နယ်ရေစိုးကျောင်းဘက်မှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့အကြသေးချင်းကပဲတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နောက်ပိုင်းမှာလည်းလက်လက်ရည်စင်နဲ့ပြစ်ခတ်နေမှုကြောင့်ရသိတောင်မြို့နယ်ဒိန်းကျော်ကျေးရွာအုပ်စု၄ရွာကရွာသား2000နီးပါးနီးစပ်ရာကျေးရွာတွေကိုဖျက်ပြေးနေရတယ်လို့ဒိန်းကျော်ကျေးရွာအုပ်စုအုပ်ချုပ်ရေးဖွဲ့ဝင်တူကပြောပါတယ
်ဟိုတိုက်ပွဲဖြစ်ခဲ့ခုကသူတို့မင်းကမင်းတို့ပြင်လို့ဒီတော့မျိုးကလည်းဟိုလည်းလည်းဒီမြန်မာ6000လောက်ဖြစ်နေပြီဒီတော့တဲရင်းရဲ့ဒီဒီတော့ပြောရတယ်လက်လက်ကြီးကလည်းပြင်နေတယ်ဟိုမှာဟိုဖော်ပြနေဟိုမင်းမင်းလေးနေနေပဲရှိသွားတယ်ဒီယောက်ျားလည်းဟိုဆရာကြီးတို့ကမရှိတော့ဘူးလေဆက်မကြည့်ဒီဒီကျင်းတော့မှာကအကုန်လုံးကဒီအင်ဂျီကနေရာနဲ့20လောက်ရှိတယ်အဲဒီရောကလူကြီးကြတော့ဒီ1000ကျော်ရှိမှာပေါ့လေအဲဒီမှာဟိုမှာအများဆုံးရှိတဲ့ဒီတော့ရတဲ့ဟိုပေါ်မဟုတ်ဘူးကွာဒီကမ္ဘာ့ရွာကြတော့အဲ့ဒီရွာကတော့အဲ့ဒီရွာမှာကျလူနေရွာမှာကျန်ရဲ့ရေတော့60ရွာလောက်ပဲရှိတယ်ရွာမှာနေရာလုံးဆိုရင်1000လောက်တော့ရှိမှတင်ဆရာခုလည်းကြီးတင်ဆရာနေရာတဲ့ရွာကြတော့မင်းတော့ရွာအဲ့ဒီရွာနားမှာအဲ့ဒီရွာတော့ကျန်ကျောင်းမရှိတော့ဘူးဆရာပြင်းတော့အုပ်စုတင်မှာပြင်းတော့ရွာလည်းကမ္ဘာ့မင်းတော့ပြင်းတော့ကုန်တော့လေးရွာပါတယ်မင်းကတော့လည်းကြီးဒီကြတော့တောက်ဆာမတဲ့အရာရွာလည်းပြင်းတော့အုပ်စုတင်ပါလေးရွာပါတယ်အဲ့ဒီလေးရွာပေါင်းလို့ကျ1000ဝန်းကျင်လောက်ကိုရှိမှတင်နေကြတယ်ခွင့်ပြင်းနေရ
အဲ့ဒီဒေသမှာဖေဖော်ဝါရီလ2ရက်တနင်္ဂနွေနေ့ကမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေတယ်လို့တမတော်သတင်းမှပြန်ကြားရေးအသွေးမှုပုံမှုရုပ်စောမင်းထွန်းကပြောပါတယ်
ဒီဖိုင်လာနဲ့ရဲ့နေမှာတော့ရေကူးကြောင်းကမှာပဲဖြစ်တယ်ရေကူးကြောင်းရဲ့အနောက်ဘက်ကဒီကအားတော်ဖြစ်ပါတယ်ဒီရဲ့နေကတော့ရေကူးကြောင်းကမှာကျွန်တော်ဖြစ်ခဲ့တာလည်းရှိပါတယ်အားကြီးမှာတော့ရန်သူရှိတာကျွန်တော်အကောင်းနဲ့ရလိုက်တာရှိပါတယ်ကျွန်တော်ရှိရတဲ့ဆိုင်ရရှိပြီးလျှောက်တော့ရှိပါတယ်ခ
င်ဗျာဒီခိုင်လက်ကန်အေဖွဲ့ပြောခွေရခိုင်ဒုက္ခကလည်းရသေးတာမြင့်တဲ့အတွင်းဖေဖော်ဝါရီလတရနေ့တုန်းကတိုက်ပွဲဖြစ်ပွားပြီးနှစ်ဖက်စီးကမ်းမှုရှိခဲ့တယ်လို့အတည်ပြုပြောပါတယ်တိုက်ပွဲကြောင့်ဂိန်းတော်ချေရွာအုပ်စုတဲကဂိန်းတော်ကလချောင်းပိန်းတော်ဂုံတန်းမင်းင်းတောင်စတဲ့ရွာတွေကရွာသားတွေဟာနိစက်ရအောင်စီကုန်းကံပြင်းစပိုးကျွန်းချေရွာနဲ့ဒီဝန်းချေရွာတို့ဘက်ကိုထွက်ပြေးနေကြရတာပါအဲ့ဒီလေးရွာစွဲမှာလည်းပိမိနေသူတက်ကြီးရွယ်ဦးနဲ့အမျိုးသမီးကလေးတွေလည်းရှိနေတာမို့သူတို့အတွက်စိုးရိမ်နေရတယ်လို့ရတိတော်မြို့နယ်လူမှုကူညီရေးအဖွဲ့ကကိုဘက်တာကပြောပါတယ်
အခုကလချောင်းရွာမှာအဲ့ဒီစိတ်ကြီးနေတာအဲ့ဒီလေးကစိတ်ကြီးနေရှိတယ်စိတ်ကြီးနေဆိုတာအဲ့ဒီကလချောင်းမှာရမတ်တပ်တော်ကအထိုင်လုပ်တာလေသူတို့ရဲ့ဟိုတိုင်းတော်ရဲ့စီရင်ကလည်းဟိုနေနေပြင်ထားတဲ့အချိန်ရှိတယ်အမင်းလေးတော်မှာ15ရက်ပြီးတော့မှတော့နေနေများတယ်တရားကြောင့်လည်းတော့ရှိတယ်ပြင်းတော့မှာတတိယနေဆိုတာသူတို့ကတက်မတော်စိတ်ကြောင်းရှိရောကျွန်တော်တို့ဘာလို့မဝင်အဝင်ဆက်လို့မရဘူးလဲရောကျန်နေတဲ့လူတွေကလည်းမပြေးနိုင်တဲ့လူတွေအဲ့လိုမျိုးတက်ကြီးတွေကိုလည်းကလေးလေးတွေအမိန်းပါတယ်အဲ့လိုမျိုးပြန်လာတာ
ရတိတော်မြို့နယ်ပိန်းတော်ဂုံတန်းရွာကကျောင်းဆရာမတူးလည်းတနက်ကြီးစီမံလို့စစ်တွေစေရုံကိုအရေးပေါ်ပို့ဆောင်ခဲ့ရတယ်လို့လူမှုကွန်ရက်ရွေးဖွဲ့ကကိုဘက်ကကဆက်ပြောပါတယ်
။ဒူလာတန်းပြတ်ဆရာမကဆက်မခင်းတဲ့ချင်းနဲ့ချင်းဝဲလာနေရလူပြပြသူရဲ့ဘဲခတ်လို့အုံးကကြမ်းကြကလက်လက်ကြီးအကန်ဝင်ပြီးတော့မကတော်ကိုလက်လုံးငါဖောက်ဆော့သွား။အာဝေတနာတို့မင်းကြီးရကြီးကရေပြောင်းဆုံးမှာပြတ်မှုလုပ်တယ်ရေပြောင်းအသေးငါကစစ်တွေကိုအရေးပေါ်ပြတ်သွင်းခင်းလာကြအဲ့ဆရာမလေးကြံကောင်းလာပါသူကထုတ်ကုန်လည်းမသိဘူးအမျိုးပါလည်းမသိဘူးလက်လက်ကြီးကဖောက်ထွက်သွားရင်လည်းမစိုးရိမ်ရဘူးဖြစ်သွားပြီ
ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေမှာအရက်သားတွေထိခိုက်မှုပုံများနေတာပါမနေ့ကလည်းကြောက်တော်မြို့တွင်ဆန်းနေကြီးပြစ်ခတ်မှုခံရတာကြောင့်အမျိုးသမီးတို့တိတ်ဆုံးပြီးအမျိုးသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီပြစ်ခတ်မှုမှာမြန်မာစစ်တပ်ဘက်ကပြစ်တာလို့ကရေကန်ရှိတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒီဖြစ်စဉ်ကိုမသိကြည့်သေးဘူးလို့ပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ၂ရက်နေ့ကရသိတောင်မြို့နယ်ပိန်းသောရွာထဲကိုလက်နက်ကြီးကြီးကြားရပောက်ကွဲလို့ကျေးရွာသား၃ဦးဒဏ်ရာရရှိခဲ့ပါတယ်မြန်မာစစ်တပ်နဲ့အေအေတို့တနစ်ကျော်ကြာတိုက်ပွဲဖြစ်စဉ်တွင်အရသာ120ကျော်တိတ်ဆုံးခဲ့ပြီးတော့230ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်လူမှုဖွဲ့စည်းတွေကပြောပါတယ်ခင်ဗျာ